တူရဲ့ပိုးလက်မှတ်ကြီးနှစ်သွေးကနေရထန်းလန်းကန်းလန်းနေတဲ့စိတ်ကန်းတွေကိုတိုးချဲ့ပြီးအကောင့်ထဲပုံမှန်မှုဒါဟာကုန်တယ်ရေးမှရောခီးသွားလုပ်ငန်းမှပါမြန်မာနိုင်ငံအတွက်အကျိုးကျေးဇူးတွေကြီးကြီးမားမားရလာဖို့ရှိပါတယ်တူစုရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့ Economic Belt လို့ခေါ်တဲ့စီးပွားရေးဆိုင်ရာပိုးလန်းချောင်းနဲ့27ရာစု Maritime Silk Road ရေချောင်းပိုးလန်းမှကြီးနှစ်သွေးအတွက်မြန်မာနိုင်ငံမှာပါဝါမှာဖြစ်ပြီးဒါဟာအာရှနဲ့ဥရောပအာဖရိကဒေသတွေနဲ့အရင်ပိုးလန်းမှကြီးတလျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာမှာပါမြန်မာနိုင်ငံအတန်စာတချေဝါပြီးခီးသွားတွေအတွက်ဆက်ဆောင်မှုရှိတဲ့တပင်းရင်ကျေးမှုအမွေးနဲ့လဲပေါ်ထွေတာမို့ဒီလမ်းတွေပေါက်သွားရင်ခီးသွားတဲ့ကုန်သွယ်ဆိုင်ရာတိုးတက်မှုတွေရှိလာနိုင်တယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတရုတ်ရဲ့နောက်တောင်ဘက်ကအိန္ဒိယသမုဒ္ဒရာတိပေါက်တဲ့အချက်ချကြတဲ့နိုင်ငံဖြစ်နေပြီးဒီလမ်းတွေကြောင့် BCIM အဖွဲ့ဖြစ်တဲ့ Bangladesh တရုတ်အိန္ဒိယမြန်မာလေးနိုင်ငံရဲ့ကုန်သွယ်ရေးလွဲကူမြန်ဆန်စင်းမဲ့အပြင်တရုတ်အနေနဲ့ဒီလမ်းမတွေကနေအာဆီယံနိုင်ငံတွေဖြစ်တဲ့ Thai, Malaysia, Indonesia နဲ့ Singapore နိုင်ငံတွေကိုမြန်မာနိုင်ငံကနေဖြတ်ပြီးလွတ်လပ်ကူကူဆက်သွယ်နိုင်တော့မှာပါဒါပေမဲ့တကယ်လို့မြန်မာနိုင်ငံတဲကစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပဋိပက္ခမချုပ်ငြိမ်းမချင်တော့ဒီကိစ္စကိုအကောင့်ထဲပုံနိုင်မှာတော့မဟုတ်သေးပါဘူး။